ပမောမြကြီးနာကာလန်လိုင်ဇာနဲ့ဝိုင်းမော်အကြားကစစ်ကောင်စီတပ်စခန်း10ခုလောက်ကိုပြီးခဲ့တဲ့စနေနေ့မနက်ခင်းကတည်းကစတင်ပြီး KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာညနေပိုင်းမှာတော့တပ်စခန်းကြီးငယ်10ခုလောက်ကိုသိမ်းယူခဲ့တာပါ။တနင်္ဂနွေနေ့သခေါင်ရံချိန်မှာတော့တပ်စခန်း2ခုထပ်မံသိမ်းယူခဲ့ပြီးရွှေချောင်းပင်ခြေဆိုင်ခမရ321တပ်စခန်းမှာတိုက်ပွဲဆက်လက်ပြင်းထန်နေကြောင်း KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါရယ
်။နိုင်စာဝိုင်းမော်ကာလန်ကျော်မှာတိုက်ပွဲဆက်ဖြစ်နေပါရယ်။မင်းကတောင်ရံနောက်မှာဝဲမော်နာကခါရှိရွာမှာဟိုစက်ကစရီခွန်းနေတဲ့နေရာတွေပေါ်တော့အရှင်းလင်းလာပြီ။နောက်တမောင်ရံတကားဦးထင်းမှာတက်ဆွေးထားတဲ့သုခန်းကိုလည်းမင်းကအဲဆက်တနာကြီးကြော်ချင်းမှာဘလုံးတင်ပိုက်လို့ရပါပြီ။ညတော့ကိုကအဲတုံးနစ်တက်မှာတက်ပွဲတွေဆက်ရှိပါတယ်ခင်ဗျာ။အဲ့ဒါတော့ဟိုရှင်ကောင်းပင်ဟုတ်တယ်
စစ်ကောင်စီရဲ့မြောက်ပိုင်းတန်းစစ်တနာကျုပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာရှိတယ်လို့လေချောင်းကလည်းတိုက်ခိုက်တာတွေရှိနေပါတယ်ဒီတိုက်ပွဲတွေဟာ၈ရက်နေ့ကစတိုက်တာဖြစ်ပြီးဒီ၃ရက်အတွင်းမှာအဓိကစခန်းကြီးတွေဖြစ်တဲ့ဝထောင်ပွန်ချင်းအင်းဦးကောင်ကစူးလုံဆော့ပွန်အပါဝင်အောင်မြေ၁အောင်မြေ၂ခါရှိစတဲ့စခန်းငယ်တွေပါဆိုရင်စခန်း၁၀ခုခန့်ရှိကြောင်းဆက်ပြောပါတယ်ဝိုင်းမော်ဒေသခံတူကတော့ KIA ကတနင်္ဂနွေညကတင်ယူခဲ့တဲ့ခါရှိရွာဟာဝိုင်းမော်မြို့နယ်နှမိုင်ခန့်အကွာမှာရှိနေတယ်လို့ဝိုင်းမော်ဒေသခံတွေဟာတိန့်ရှောင်ဖို့ပြင်ဆင်တာတွေရှိနေကြောင်းပြောပါတယ
်။ဒီကိနာဘုံမောနန်ကဘုံမောနေတက်ခဲ့ရင်ဝိုင်းဘုံမျိုးအဝင်ခါရှိရောင်ရောက်နေပြီ။အဲ့ဒါလုံးဆုံးရှိတော့မှာမိုင်၃မိုင်ချက်မကျော်။အဲဝိုင်းမော်ဒေသခံတွေကတော့အခုဘုံမောဟိုရှောင်ဖို့တော့ပြင်နေကြတဲ့နေခါတော့ရှိနေပြီ။ဘုံတွေကနင်းနေပြီပေါ့
။လက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာဟာဝိုင်းမော်မျိုးတောင်ဘက်မြကြီးနာဘုံမောလမ်းကျောမှာဖြစ်ပြီးဝိုင်းမော်မျိုးအရှိတ်ဝိုင်းမော်ကမ်ပိုက်တီလမ်းကျောကဝီယန်နဲ့ဝါရှောင်ကြားမှာလဲ။ကရင်နဲ့ပူပေါင်းတက်တွေရောက်ရှိနေပြီဖြစ်ကြောင်းဝိုင်းမော်ဒေသခံကပြောပါရယ်ဝိုင်းမော်မျိုးဟာစီရီးအရချင်းချောက်ခံရတဲ့အခြေအနေမှာရှိနေချိန်မှာပဲပူတာအူမြို့နယ်နဲ့မိုးမောက်မန်စီဘက်မှာလည်းတိုက်ပွဲတွေဆက်ရှိနေကြောင်းဘုံကြီးနော်ဘူးကပြောပါရယ
်ပူတာအူဘက်ကတည်းကစူရာပေါင်းတက်ကိုအဆင်းလာတဲ့စစ်ကြောင်းတွေပူတာအူဘက်ကပြန်ဝင်သွားတာတော့မကြားမိပါဘူးဟိုစူပီယာဘက်ဝန်ကြီးမှာတော့တိုက်ပွဲဖြစ်သမှစူပီယာမယူအရီကိုတော့မီးရှို့လိုက်ရဲဆိုတဲ့တရင်တော့ကြားပါတယ်ဒါမှတကယ်ပြည်ပဆုံးဆုံးကတော့မကြားရသေးပါဘူးခင်ဗျာဟိုမိုးပေါင်းတို့မန်စီတို့ပဲမှာတော့အတပ်ပဲတော့ရှိပါတယ်ဟိုဘလို့အဓိကခန်းနေတော့တင်းတာတော့မရှိသေးပါဘူ
းမေလ၁၈ရက်နေ့ကမြကြီးနားခြေဆိုင်နမ်ပောင်လေတက်စခန်းကို KIA ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့စစ်ကောင်စီတပ်ကလည်းလက်နက်ကြီးနဲ့ပြန်လည်ပြစ်ခတ်ရမှာပမ်မတီရက်ွက်ထဲကြားရောက်ပြီးတော့အရသားတွေထိခိုက်သေးဆုံးခဲ့ကြောင်းကချင်သတင်းဌာနအချို့ကဖော်ပြပါရယ်ကချင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေကိုစစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရပေမဲ့စစ်ကောင်စီရဲ့သတင်းတွေကိုဖော်ပြလေးရှိတဲ့ News of Myanmar Telegram Channel မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေကပမ်မတီရက်ကွက်အတွင်ပြစ်ခတ်တာကြောင့်အရသား3ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းဖော်ပြထားပါရယ်နမ်ပောင်လီတက်စခန်းကိုမေလ5ရက်နဲ့ April 19ရက်နေ့တွေကလည်း short တုံးနဲ့ပြစ်ခတ်ခဲ့ကြောင်းကချင်ပြည်နယ်ခြေစိုက် PDF တပ်ဖွဲ့တွေကသတင်းထုတ်ပြန်ထားတာတွေရှိခဲ့ပါတယ်ခင်ဗျာ